မကြတဲ့ခဲရက်တွေအတွင်မိုးများရေကြီးမှုတွေကြုံခဲ့ရတဲ့အတွက်ဘဲလွတ်ရပြောင်းရွှေ့ရသူတွေရှိခဲ့သလိုနောက်ထပ်ရေကြီးရေလျှံမှုအန္တရာယ်ရှိနေတဲ့အတွက်တတိထားဖို့လဲမိုးလေဝါသပညာရှင်တွေတတိပေးတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါတရက်ပိုင်းအတွင်းမိုးများရေကြီးမှုတွေကြောင့်မြန်မာနိုင်ငံမြောက်ပိုင်းမှာရေပဲတိခဲ့သလိုနောက်ထပ်ရေကြီးမြေပြိုနိုင်တဲ့အန္တရာယ်ကိုလည်းကျွန့်ကျင်သူတွေသတိပေးနေကြတာပါမိုးများရေကြီးမှုတွေကြုံခဲ့ရတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဆိုရင်လည်းအယောင်တင်မြေရေမီတက်မှုကြောင့်နေအိမ်ရေနစ်မြုပ်ခဲ့ရာအိမ်နောက်စု90ကျော်ဘေးလွတ်ရန်ပြောင်းရွှေ့ခဲ့ရပါတယ်ကချင်ပြည်နယ်အတွင်းပြည်ခဲ့တဲ့25ရက်ကနေ28ရက်ထိရေပဲတိသူထောင်နေချီရှိတယ်လို့လည်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွန်ကြားရေးမှုတော်ဖြူလဲလဲထွန်းကပြောပါတယ
်ခုနကဖားကန်410လောက်စုစုပေါင်းဆိုမှာ140ကျော်လောက်တော့ဖြစ်တယ်အခုကချင်ပြည်နယ်ထဲမှာပေါ့ဖားကန်ရဲ့မြစ်ကြီးနားဆင်ပြီးပေါ့နော်လူကြီးကြတော့စုစုပေါင်းဆိုရင် 4,800 ကျော်တော့ရှိတယ
်ဖားကန်မြို့နယ်မှာဆိုရင်လည်းမိုးဆက်မပြတ်ရောသွင်းပြီးဥရချောင်းမြစ်ရေဆန်ချိန်တဲမိသက်ရာကရေဘေးတိတ်အိမ်တောင်စု1000ကျော်ကိုဘဲလွတ်ရပြောင်းရွှေ့ထားရတယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှုကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာဒီနှစ်ပုံမှန်ထက်မိုးများနေတယ်လို့လည်းအမျိုးသားဘဲအန်ဒီရဲ့စီမံခန့်ခွဲမှုဆိုင်ရာအကြံပေးအဖွဲ့အတွင်းရမှုလည်းဖြစ်တဲ့ဦးချစ်ကျော်ကပြောပါတယ
်မြန်မာနိုင်ငံမြောက်ပိုင်းမှာမိုးတုံလေးဆုတ်ခွာသွားပြီးဖြစ်တော့လဲပဲမိုးတွေရွာနေတယ်ဒီလိုမိုးရွာတာပုံမှန်မဟုတ်ဘူးခါတိုင်းနှစ်တည်းကမိုးတုံဆုတ်ပြီးမြောက်ပိုင်းမှာမိုးညော့သွားတယ်မရွာဘူးလုံးဝမရွာဘူးပြောရမလို့ညော့သွားတယ်အခုကရွာတယ်များတယ်
မိုးများရေကြီးမှုတွေကြုံနေရချိန်မှာပဲနောက်ထပ်ရာသီဥတုဆိုးရွားနိုင်တဲ့အန်ဒီယန်နဲ့လည်းကြုံနေရတာပါကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တိုမှာလေပြင်းအနေရဝန်ကြောင့်မောင်တိုင်းအန်ဒီယန်ရှိတယ်လို့လည်းမိုးလေဝသနဲ့ဆလပေတာဌာနညွှန်ကြားရေးမှူးချုပ်တောက်တာကျော်မိုးဦးကခန့်မှန်းထားပါတယ
်အော်ဒီဝါလာအတွက်ဒီနောက်မှခန့်မှန်းချက်မှာဆိုရင်ကျွန်တော်တို့နေပြားနဲ့ရဝင်နှစ်ချိန်ဖြစ်နိုင်ပြီးတော့မှဒီချိန်မှာတော့ဒီပုံမှန်အားကောင်းလာပြီးတော့မှအွန်လိုင်းငယ်ဖြစ်ရောက်နိုင်တယ်ဆိုပြီးတော့ခန့်မှန်းထားပါတယ်ဒီကပ္ပိပင်နဲ့ပြင်နဲ့ပင်လာပင်တော့မှရေဖျားနဲ့ရံဝင်နေပုံနှိုင်းနေဖြစ်လာဆိုရင်ကျွန်တော်တို့သတိပြုဖို့လိုပါတယ်ဒီမုန်တိုင်းနေရဲ့85ရာခိုင်နှုန်းလောက်ကတော့အိန္ဒိယနဲ့ပင်လာဒေ့ရှ်ပြည်တွေကိုတွားပြီးမယ်ဒီနေ့85ရာခိုင်နှုန်းလောက်ကမြန်မာကန်ဝရန်ကိုဝင်ခဲ့တဲ့အနေအထားမျိုးတွေဒီပြန်နဲ့ရံဝင်နေသတိပြုပြီးတော့စောင့်ကြည့်ဖို့လိုပါတယ
်ဒီကာလတွေမှာလေဖျားနဲ့ရံဝင်တွေမုန်တိုင်းတွေကြောင့်ပင်လယ်ရေလိုင်းကြီးတာလေပြင်တိုက်ခိုက်တာမိုးတက်လေပြင်ကျရောက်နိုင်ပြီးပင်လယ်ပြင်ထပ်မဲ့သူတွေသတိပြုဖို့လိုတယ်လို့လည်းပြောပါတယ်တောင်တရုတ်ပင်လယ်ပြင်ကမောင်တိုင်းအကျွမ်းကျန်းကြောင့်မြန်မာနိုင်ငံတချို့ဒေသမှာမိုးသက်ထန်ရွာသွင်းပြီးမြင့်ငယ်ချောင်းငယ်တွေမှာလည်းရေပြည့်ရေချမ်းအန္တရာယ်ရှိနိုင်ကြောင်းလည်းပြောပါရယ်။တရက်ပိုင်းအတွင်းမှာအေယော်ဒီမြင့်ရေမိတက်လာပြီးတချို့နေရာတွေမှာဆွေရန်ရေမှန်းအထက်ရောက်ရှိနိုင်တာကြောင့်မြစ်ကန်အနီးနားမှာနေထိုင်သူတွေသတိပြုဖို့လိုတယ်လို့လည်းတောက်တာကျုံမူဦးကပြောပါရယ်
။ဖြူကတော့ဒီမနေ့ပြန်လို့ဆိုရင်တော့ဆွေရန်မှာရောက်သွားနိုင်တယ်ပေါ့နော်။အော်ဝါလာအတွက်ခမန်းကျင်းမှာဆိုတော့ကျွန်တော်တို့ဒီဆိုရင်မှတက်ကိုရောက်နိုင်တဲ့အစားကတော့ကျွန်တော်တို့ရွှေကူကတာညောင်းစိတ်သာအင်္ဒရာစလုံးပေါ့နော်။ဒီရောင်ရင်းမှာဆိုတော့ဒီတော့ဆိုရင်မှရောက်နိုင်တဲ့အခြေအနေဖြစ်ရှိ။ရွှေကူကတော့ဒီလာထဲမှာဟိုဖြစ်သွားနိုင်ဒီလာနောက်ကောင်ကနီးလာတော့မှကျွန်တော်တို့ဆိုရင်မှကျော်သွားနိုင်တဲ့အခြေအနေရှိပေါ့နော်
။ပဲခူးတိုင်းရန်ကုန်တိုင်းအရာဝတီရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်တွေမှာမိုးထက်ချောင်းနိုင်ပြီးတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာစက်တင်ဘာ29ရက်နေ့မှာမိုးကြီးနိုင်တယ်လို့လည်းမိုးလေဝါဒနဲ့ဆလဘေတာညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဟာပြည်ခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေရှမ်းမှုကြောင့်ပြည်နယ်နဲ့တိုင်းဆက်သက်ကူမှာမိုးများပြီးရေကြီးခဲ့ရာကအိမ်တောင်စု2000ကျော်လူရေတသိန်းနီးပါးရေပေးတိခဲ့ကြောင်းလည်းဘဲအန်တရဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအကနွန်သတင်းပေးပို့တာဖြစ်ပါတယ်။